ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုလိုက်ပြီးတူရကီအပေါ်မှာလည်းပြင်းထန်ပေမဲ့အငင်းပွားပွဲသတိပေးပြောဆိုပါတယ်ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေအပေါ်တူရကီဘက်ကတိုက်ခိုက်လာနိုင်ခြင်းရှိတယ်လို့မျှော်လင့်ထားကြပြီးဒီကိစ္စမှာအမေရိကန်တပ်တွေဝင်ပါမှာမဟုတ်ဘူးဒါပေမဲ့တူရကီဘက်ကအလွန်အကျွံလုပ်လာရင်တော့တူရကီရဲ့စီးပွားရေးကိုဖျက်ဆီးပစ်မယ်လို့အမေရိကန်သမ္မတကတနင်္လာနေ့မှာချင်းချောက်ပြောဆိုတာဖြစ်ပါတယ်ညှဉ်းပန်းနှိပ်စက်ရာမရောက်ဘူးလို့အမေရိကန်ကသတ်မှတ်ထားတဲ့အတိုင်းအတာထက်ကျော်လွန်လာရင်တော့သူတို့အနေနဲ့စီးပွားရေးအကြီးအကျယ်ပျက်စီးမှုနဲ့ကြုံတွေ့ရနိုင်တယ်လို့တနင်္လာနေ့နေကင်းပိုင်းမှာပဲသမ္မတထရန့်ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေနဲ့အတူအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုချေမှုန့်တိုက်ခိုက်ခဲ့တဲ့ Syria Cut လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကိုအမေရိကန်ကစွန့်ခွာမဲ့အလားအလာပေါ်သမ္မတရဲ့ Republican မဟာမိတ်တွေကလည်းမကြည်မနက်ဖြစ်နေကြတာပါ